အဖမ်းဆီးခံရိုက်တာသတင်းတောက်နှုတ်အမှုကိုဒီကနေ့ရန်ကုန်မြို့တရားရုံးမှာနှစ်ဖက်ရှိနေတဲ့ဥတိုက်ရှောင်လွှဲခဲ့ကြပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုကိုနိုင်ငံတကာကပါအာရုံစိုက်လာစီဖို့ထင်ရှားတဲ့လူခွင့်ရေးရှင်နေအမဲကလိုနီကိုပါဝင်ကူညီနိုင်အောင်စီစဉ်နေကြောင်းလဲဒီကနေ့တရားခွင်ကိုရောက်လာတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အင်းဒင်ကျေးရွာမှာမွတ်စလင်အမျိုးသား10ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံအချို့ကတပ်ဖြတ်ခဲ့တဲ့တဲ့င်းကိုစုံစမ်းဖော်ထုတ်နေစင်မှာပဲကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာ2018ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးနိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့တရားစွဲခံခဲ့ရတာဖြစ်ပါတယ်သူတို့ကိုဆွဆွဲထားတဲ့အမှုမှာတပ်တွေမခိုင်လုံတဲ့အတွက်ဒီအမှုကိုဆက်ဆွဲချက်မတင်ပဲလွတ်ပေးဖို့တရင်တောက်တွေရဲ့အကျိုးဆောင်ရှေ့နေတွေဘက်ကဥတိုက်လျှောက်ထားခဲ့တဲ့အပေါ်ဒီကနေ့တရားရုံးမှာနှစ်ဖက်ရှေ့နေတွေကလျှောက်လဲချက်တွေပေးခဲ့ကြပါတယ်ဒီကနေ့ထိတရားလိုပြတပ်တွေ18ဦးကိုစစ်ဆေးပြီးဖြစ်ပေမဲ့စွဲထားတဲ့နိုင်ငံတော်လှုပ်ဝက်အဥပဒေကိုဖောက်ဖျက်ထားကြောင်းတရားစွဲဆိုသူတွေဘက်ကတင်ပြနိုင်ခြင်းမရှိသေးဘူးလို့လဲရိုက်တာသတင်းသမားတွေရဲ့ရှင်းတွေကဆိုပါတယ်တရားရုံးဘက်ကစွဲချက်တင်ဖို့မတင်ဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးရှင်းနေဥက္ကမောင်စောကတရားရုံးဆုံးဖြတ်ချက်ဟာမြန်မာဒီမိုကရေစီကိုထင်ဟပ်စေမယ်လို့ဆိုလိုက်ပြီးဆက်စွဲချက်မတင်ပဲလွှတ်ပေးနိုင်မှုမျှော်လင့်တယ်လို့လဲသူကဆိုပါတယ်
နော်ဒီဟာကိုဘလို့ဆုံးဖြတ်လိုက်ပြီဖြစ်စေအဲ့ဒီရဲ့ repercussion တုံ့ပြန်မှုနိုင်ငံတကာတုံ့ပြန်မှုပါညာအကုန်လုံးရဒီဟာကိုကျွန်တော်တို့ကရှုံးတည်ဖြစ်စေနိုင်ပြီဖြစ်စေနိုင်ငံတကာရဲ့ repercussion ဖြစ်တဲ့အတွက်ကြောင့်သတင်းသမားတွေကို official secret အနေနဲ့စွဲမယ်ဆိုလို့နောက်တစ်ခါအနည်းဆုံးနှစ်ခါတော့စဉ်းစားရအောင်အဲ့အဲ့လိုဖြစ်လာရင်ကိုကျွန်တော်အောင်နေဗျာ
ဖန်းစည်းကံသတင်းတော့ကိုဝါလုံးကတော့သတင်းသမားတဦးအနေနဲ့ကျင့်ဝတ်ဖောက်ပြတ်တာမရှိလို့ပြန်လဲလွတ်မြောက်လာမယ်လို့ယုံကြည်ကြောင်းတရားရုံးအပြင်ဘက်မှသတင်းတောက်တွေကိုပြောဆိုလိုက်ပါတယ
်။တုံးကမကိုနိုင်ငံတော်ပေါ်မှာစစ်စာဖောက်ခဲ့တာမရှိပါဘူး။နောက်သတင်းမီဒီယာကျင့်ဝတ်ကိုလည်းကျွန်တော်တို့ဘယ်တော့မှချိုးဖောက်ခဲ့တာမရှိပါဘူး။ဒီဟာနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ရေးခဲ့တဲ့သတင်းတွေတမိုင်းကိုလည်းပြန်ကြည့်လို့ရပါတယ်။အဲ့တော့ကျွန်တော်အပြည့်အဝယုံကြည်ပါတယ်။နောက်တစ်ချိန်ကျရင်ကျွန်တော်တို့ကိုဒီလက်ရှိတရားစီရင်ရေးစနစ်ကနေပြီးတော့ကျွန်တော်တို့အမျှတဆုံးဖြစ်အောင်တော့ပြုလုပ်ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဖန်းစီထိမ့်သိမ်းခံထားရတာရက်ပေါင်း100ကျော်ကြာပြီဖြစ်တဲ့ရိုက်တာသတင်းတောက်တွေရဲ့အမှုကိုကဘာကပို့ပြီးအာယုံဆိုင်လာရေးအတွက်ရည်ရွယ်ပြီးသူတို့အမှုကိုကူညီဆောင်ရွက်ပေးမယ်လို့ကဘာကျော်လူခွင့်ရေးရှင်းနေအမဲကလူးနေကပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပါတယ်။ရှင်းနေအမဲကလူးနေအနေနဲ့ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုကိုဘလို့ပုံစံမျိုးနဲ့လိုက်ပါဆောင်ရွက်သွားမလဲဆိုတာနဲ့ပတ်သက်လို့သတင်းသမားတွေရဲ့ရှေ့နေဥခင်မောင်ဇော်ကအခုလိုရှင်းပြသွားတာပါ
အဲ့တော့အခုအမာကလူနီကိုထည့်လိုက်တာလေအဲ့တော့သူစီကဘာအကူအညီရမလဲဆိုတော့ဓမ္မပြည်ဥပဒေတွေကိုလည်းသူတို့ကလေ့လာပါတယ်ဒီအမာကလူနီလုံးမှာတော့အဓိကနိုင်ငံတကာမျက်နှာစာမှာဒီအမှုနဲ့ပတ်သက်လို့ exposure လုပ်သူကတော့ကုလသမဂ္ဂအထိပေါ့မြောက်တဲ့ရှေ့နေဆိုတော့သူအဲ့ဒါတွေကိုလုပ်ပါမယ်တနည်းဆိုလို့ရှိရင်တော့influence အများကြီးလုပ်ပါမယ်။သူကလုံးနေပါပြီ။အခုညီတဲ့ဒါဘာအကြံဉာဏ်ပေးတယ်ဆိုတော့ကျွန်တော်ပြောလို့မကောင်းဘူးနော်။အကြံဉာဏ်နေအခုဒီအချိန်မှာကိုစပေးမယ်
။ Rider သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုလိုက်ပေးနေတဲ့ဥပဒေအကျိုးဆောင်အဖွဲ့မှာ Rider ဘက်ကငားရမ်းထားတဲ့နိုင်ငံသားရှေ့နေတဲ့ဦးအပြင်အခုအခါအမဲကလူးနေပါပါဝင်လာတာဖြစ်တယ်လို့ဥခင်မောင်ဇော်ကပြောပါတယ်။ဖန်စီထိမ့်သိမ့်ခံထားရတာရက်ပေါင်း100ကျော်ပြီဖြစ်တဲ့ရိုက်တာသတင်းတောက်နှစ်ဦးကိုကူညီမဲ့အမဲကလူးနီဟာနာမည်ကျော်ဟောလိဝုဒ်မင်းသားဂျော့ချ်ကလူးနီရဲ့ဇနီးဖြစ်တဲ့အပြင်အီရတ်နိုင်ငံကယဇဒီလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ IS သွေးကြွတွေအပေါ်တရားစွဲဆိုထားတဲ့အမှုအီဂျစ်နိုင်ငံမှာဖန်စီတရားစွဲခံရတဲ့အယ်ဂျာစီးယားအင်္ဂလိပ်ပိုင်းကအီဂျစ်လူမျိုးကနေဒါနိုင်ငံသားမိုဟာမက်ဖာမီရဲ့အမှုပရိယဗီဟီယာပရဝီဟာယရှေဟောင်းဖျားကျောင်းနေနမိတ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံကထိုင်းနိုင်ငံကိုတရားစွဲဆိုခဲ့တဲ့အမှုစတဲ့ကဘာကျော်တဲ့အမှုအများအပြားကိုလိုက်ပါဆောင်ရွက်ပေးခဲ့သူတဦးလည်းဖြစ်ပါရဲ့ရှင်